Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဇွန်လ15ရက်ဗုဒ္ဓဟူးနေ့ညနေ6နာရီခွဲနဲ့9နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်သိမ်းကြညာမှာပါOrlando မြို့ Gay Night Club မှာတနက်ပစ်ခတ်မှုအပေါ်စုံစမ်းစစ်ဆေးနေတာကနေရှင်းရှင်းလင်းလင်းပိုသိလာနေရပြီလို့ American ဒုသမ္မတ Joe Biden ကပြောပါတယ်။အဲဒီတိုက်ခတ်မှုကြောင့်ပြောဆိုတာတွေကနေ Donald Trump ကသူ့ကိုဝေဖန်တိုက်ခိုက်တဲ့ပေါ်သမ္မတ Barack Obama ကအပြင်းထန်ပြန်တုံ့ပြန်ပါတယ်။ ASEAN နိုင်ငံသားဝန်ကြီးတွေရဲ့ထုတ်ပြန်ချက်တစ်ခုမှာတောင်တရုတ်ပင်လယ်အရေးကိုထည့်ပြောပြီးတဲ့နောက်မှာထုတ်ပြန်ချက်ကိုပြန်ရုပ်လိုက်ကြပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီညနေနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
ဒေကားပြပါဘင်္ဂမပြပါနဲ့ဆိုတော့ကျန်တိုင်းဝန်ကြီးဌာနအနေနဲ့ကျွန်တော်တို့ကဘာလို့မှဆုံးဖြတ်ချက်မရှိပါဘူးဒီ board ကကျွန်တော်တို
့လူခွင့်ရင်နဲ့လူကုံတိုက်ခါရုပ်ရှင်ပွဲတော်မှာ Twilight Over Burma မတ်တန်တင်ဇက်ကပြတ်တာခွင့်ပိတ်ပင်ခံရတဲ့ပတ်သက်ပြီးပြန်ကြားရေးဝန်ကြီးဌာနကတုတ်ပြန်ကြပါဒီအကြောင်းနဲ့ဒူကင်းပြည်နယ်လိုင်းပွဲမြို့နယ်တွင်စာနာရိတ်ခါတဲဆောင်မှုကန့်သက်စစ်စစ်ချက်ပေါ်ဒေသခံတွေကန့်ကွက်ကြတဲ့အကြောင်းထိုင်းမြန်မာနယ်စပ်တာချီလိတ်မဲဆိုင်ချစ်ကြည်ရေးတံတားပေါ်ကမူရစေဝါတသိန်းကျော်ဖမ်းဆီးရမိတဲ့ကိစ္စနဲ့ဥရောပဖလားဘောလုံးပွဲနောက်ဆုံးအခြေအနေတွေကိုနားဆင်ရဖို့ရှိပါတယ်အခုနောက်ဆုံးရသတင်းတွေကိုကိုကြော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါမယ်ရှင်
Florida ပြည်နယ် Orlando မြို့က night club မှာဖြစ်ခဲ့တဲ့တနက်ပစ်ခတ်မှုနဲ့ပတ်သက်လို့ပိုးပြီးရှင်းရှင်းလင်းလင်းရှိလာနေပြီးပိုပြီးပေါ်လွင်လာနေပြီလို့ American ဒုတိယသမ္မတ Joe Biden ကပြောလိုက်ပါတယ်။လူ49ယောက်သေဆုံးပြီး53ယောက်ဒဏ်ရာရခဲ့တဲ့တနက်ပစ်ခတ်မှုရဲ့နောက်ွယ်ကအကြောင်းရင်းကိုစုံစမ်းစစ်ဆေးသူတွေဆန်းစစ်နေကြတာပါ။အင်္ဂါနေ့ကအဲ့လိုပြောတာမှာ Mr. Biden ကအသေးစိတ်မပြောပေမဲ့လာမယ့်ရက်တွေအတွင်းသမ္မတ Barack Obama ကနောက်ထပ်ပြောပါလိမ့်မယ်လို့ပဲပြောသွားပါတယ်။ Mr. Obama ဟာ Orlando မြို့ကိုကြာသပတေးနေ့မှာသွားဖို့ရှိပါတယ်။အဲ့ဒီတနက်ပစ်ခတ်မှုကိုဒေါသထွက်နေတဲ့စိတ်ဝိဒနာရှိနေတဲ့အစွန်ရောက်အယူဝါဒဝင်ပြီးမတိမငြိမ်ဖြစ်နေတဲ့လူငယ်တူကလုခဲ့တာလို့သမ္မတဥပမာကအင်္ဂါနေ့မှာပြောပါတယ်။အသက်29နှစ်အရွယ်အိုမာမာတင်းကဂေးနိုင်ကလပ်ကိုတိုက်ခိုက်တာမှာအကြမ်းဖက်ဝါဒီပြည်ပအဖွဲ့တစ်ခုကညွန်ကြားလို့လုတာဆိုတဲ့အထောက်အထားမျိုးမတွေ့ရဘူးလို့သမ္မတကပြောပါတယ်။ဒီလိုတိုက်ခိုက်မှုမျိုးတွေထပ်မဖြစ်အောင်ဓာစီဖို့အမေရိကန်တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကအစွမ်းကုန်လုပ်နေတယ်လို့မစ္စတာဥပမာကပြောပါတယ်။ဒါပေမဲ့လည်းအခုလိုမျိုးဒီကိုယ်တော်လှူရှားသူတွေကိုကြိုပြီးထောက်လန်းသိရှိနိုင်ဖို့ကြိုးစားတဲ့နေရာမှာတွေ့ရတဲ့အခက်အခဲကြောင့်တာဝန်ရှိသူတွေမှာအသေးအတန်လုပ်နေရတာလို့ဆိုပါတယ်။မာတင်ရဲ့ဘဝဆက်ကြောင်းနဲ့ပတ်သက်ပြီးအချက်လက်တွေပိုသိရဖို့တာဝန်ရှိသူတွေဆက်ကြိုးစားနေတယ်လို့အမိမြေလွန်ကြိုရေးလွန်ကြီးဝန်ကြီးဂျေးဂျွန်ဆန်ကပြောပြီးအလေးပဲပြေဝပြီးတာဝန်ယူမှုရှိတဲ့တနက်ထိန်ချုပ်ရေးဥပဒေတွေပြဋ္ဌာန်းဖို့တောင်းဆိုလိုက်ပါတယ်။
Republican Party ရဲ့သမ္မတလောင်းဖြစ်လာဖို့တေချာနေတဲ့ Donald Trump ရဲ့အပြင်းအထန်ဝေဖန်မှုကိုတုံ့ပြန်ခြေပတဲ့အနေနဲ့ American သမ္မတ Barack Obama ကကမ္ဘာတဝှမ်း Islamic အစွန်ရောက် IS အဖွဲ့ကိုခြေမှုန်းရေး American စစ်တပ်ရဲ့ဆောင်ရွက်ချက်တွေနဲ့သူ့ရဲ့မဟာဗျူဟာတို့ကိုမနစ်အင်္ကာနေကပြင်းပြင်းထန်ထန်ကာကွယ်ပြောဆိုပါတယ်Florida ပြည်နယ် Orlando မြို့က night club မှာတင်းငင်းနေနေပြစ်ခတ်မှုနဲ့ပတ်သက်ပြီးပြောတဲ့နေရာမှာသမ္မတ Obama ကနိုင်ငံရေးအရာတွက်ပြီးတော့အစွန်းရောက် Islam ဒါမှမဟုတ် Islamic အကြမ်းဖက်ဝါဒလို့မသုံးခဲ့တာဖြစ်တယ်လို့ Donald Trump ကဆွဆွဲခဲ့တာပါသမ္မတ Barack Obama က
Groups like ISIL and Al-Qaeda want to make this war a war between Islam and America.
ISIL နဲ့ Al-Qaeda လိုအဖွဲ့တွေက American နဲ့ Islam ကြားအနောက်နိုင်ငံတွေနဲ့ Islam ကြားစစ်ပွဲဖြစ်အောင်လုပ်နေပြီး Muslim အလုံးကိုသူတို့ကပဲကိုးစားပြုတဲ့ပုံစံနဲ့ဝါဒဖြန့်တာလူသစ်စုဆောင်းတာတွေလုပ်နေပါတယ်။ဒါကိုနားမလည်ပဲသူတို့လုံခြုံတဲ့ပုံစံမျိုးဖြစ်အောင်တုံ့ပြန်လိုက်မယ်ဆိုရင်ဘာသာတရားတစ်ခုလုံးနဲ့စစ်ဖြစ်ရာကြသလိုသူတို့အစားကိုကအကြမ်းဖက်လုပ်ရက်တွေကိုလုပ်တဲ့သူတွေဖြစ်သွားလိမ့်မယ်လို့သမ္မတဥပမာပြောသွားတာဖြစ်ပါတယ်။Donald Trump ရဲ့ဝေဖန်မှုဟာတင်းနှုတ်လွန်လာကြောင့်မှတ်ချက်ပေးစရာမရှိဘူးလို့ American သမ္မတအင်ပီရောကအစိုးပိုင်းကတုံ့ပြန်ထားတာပါ။ဒါပေမဲ့သမ္မတ Obama ကသူ့ရဲ့အမျိုးသားလုံခြုံရေးအဖွဲ့နဲ့အစည်းအဝေးလုပ်ပြီးနောက်မကြာခင်မှာပဲ Donald Trump ကိုတိုက်ရိုက်ညှဉ်းပန်းပြီးတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ဒါပေမဲ့ Donald Trump ဘက်ကတော့ရှော့မသွားပဲမြောက် Carolina ပြည်နယ် Greensboro မြို့ကလူမှုစုဝေးပွဲတစ်ခုမှာထပ်ပြီးဝေဖန်ပြောဆိုသွားပါတယ်ရှင
်။ American သမ္မတရွေးကောက်ပွဲတွေပါတီတွင်းပဏာမရွေးချယ်ပွဲတွေအဆုံးသတ်သွားပါပြီ။အင်္ဂါနေ့က Washington DC မြို့တော်မှာကျင်းပတဲ့ Democratic Party အတွင်းပဏာမရွေးချယ်ပွဲဟာနောက်ဆုံးဖြစ်ပြီးအဲ့ဒီမှာ Hillary Clinton ကအနိုင်ရသွားပါတယ်။အဲ့ဒီနောက်မှာတော့ Clinton နဲ့ Vermont ပြည်နယ်အထက်လွှတ်တော်မှ Bernie Sanders တို့ဟာသူတို့ဆိုအဖြစ်အပြုသဘောဆောင်တဲ့ဆွေးနွေးမှုတစ်ခုလုပ်ကြပါတယ်။ဆွေးနွေးပွဲပြီးတဲ့နောက်နှစ်ဖက်စလုံးကပုံစံတူကြေညာချက်တွေထုတ်ပြန်ပါတယ်။ လောက်ခလာဇာတို့မြင့်ရေးမဲဆွဲစည်းအုံးမှုရံမုံငွေဆိုင်ရာဥပဒေတွေကိုပြင်ဆင်ရေးကောလိပညာရေးကိုအားလုံးရယူနိုင်ရေးစတဲ့တူညီတဲ့ကိစ္စတွေကိုဆွေးနွေးကြတယ်လို့ကြေညာချက်တွေမှာပြောပါတယ်။ဒါ့အပြင်ဒေါ်နယ်ထရမ့်ဟာအမေရိကန်နိုင်ငံအတွက်အန်ဒရယ်ကြီးတဲ့ချင်းချောက်မှုဖြစ်တယ်ဆိုတာကိုလည်းဆိုကြပါတယ်။ဝါရှင်တန်ဒီစီပရိုင်မရီပနာမရွေးချယ်ပွဲမှာကလင်တန်က88ရာခိုင်နှုန်းဆန်ဒါစ်က21ရာခိုင်နှုန်းအသီးသီးအနိုင်ရပါတယ်။အခုဆိုရင်ကလင်တန်ကပါတီနီလာကန်ကိုယ်စားလှယ်အရေအတွက်2219ရောက်ရထောက်ခံမဲကိုရထားပြီးဆန်ဒါစ်က1832ရောက်ရထောက်ခံမဲကိုရထားပါတယ်။ကလင်တန်အနေနဲ့တရားဝင်သမရလောင်းဖြစ်ဖို့လိုအပ်တဲ့ကိုယ်စားလှယ်မဲအရေအတွက်2383မဲကိုမရသေးပေမဲ့လည်းစူပါဒဲလီဂိတ်လို့ခေါ်တဲ့ပါတီတာဝန်ရှိသူကိုယ်စားလှယ်တွေရဲ့ထောက်ခံမဲရပေါင်းများစွာကိုတော့ရထားတာပါ။နောက်လာကြရင်ဖီလာဒဲလ်ဖီးယားမြို့မှာကျင်းပမယ့်ပါတီနီလာခံမှာဟီလာရီကလင်တန်ကိုဒီမိုကရက်တစ်ပါတီရဲ့သမရလောင်းအဖြစ်တရားဝင်ကြေညာမယ်လို့ခန့်မှန်းထားပေမဲ့မစ္စတာဆန်ဒါစ်ကလည်းသူ့ရဲ့မဲဆွယ်စည်းရုံးပွဲကိုတရားဝင်အစိုးမသက်သေးပါဘူး။ဒီမိုကရက်တစ်ပါတီနီလာခံကိုဇူလိုင်လ25ရက်နေ့ကနေ28ရက်နေ့အထိကျင်းပမှာဖြစ်ပြီးရီပပ်ဘလီကန်ပါတီနီလာခံကတော့ဇူလိုင်လ18ရက်နေ့ကနေ21ရက်နေ့အထိကျင်းပမှာပါ။ NBC သတင်းဌာနနဲ့ Survey Monkey အဖွဲ့ပူးတွဲလုပ်ပြီးအင်္ဂါနေ့ကထွက်တဲ့လူလူစစ်တမ်းအသစ်မှာတော့ကလင်တန်ကထောက်ခံမှု49ရာခိုင်နှုန်းနဲ့ထရမ့်က52ရာခိုင်နှုန်းအတည်ပြုကြပါတယ်
။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာမြောက်အတ္တလန္တိတ်စစ်ဆေးချုပ်အဖွဲ့ NATO အဖွဲ့ဝင်နိုင်ငံတွေရဲ့ကာကွယ်ရေးဝင်ကြီးတွေဒုတိယနေ့အဖြစ်ဒီကနေ့မှာစည်းဝေးနေကြပါတယ်။မနေ့အင်္ဂါနေ့တုန်းကတော့ Baltic နိုင်ငံတွေနဲ့ Poland တို့မှာ NATO တပ်ဖွဲ့တွေချထားဖို့သဘောတူခဲ့ကြပြီးဒီသဘောတူညီမှုဟာဆိုရင်တင်းတင်းမာမာပြန်လုလာတဲ့ရုရှားကိုတားဆီးနိုင်ဖို့စီမံဆောင်ရွက်မှုတွေရဲ့နောက်ဆုံးလှုပ်ဆောင်မှုဖြစ်ပါတယ်။ဒါပေမဲ့အဖွဲ့ဝင်တချို့ကတော့စိတ်ချယုံကြည်ရအောင်အတွက်နောက်ထပ်လုပ်ဖို့လိုအပ်တယ်လို့ပြောကြပါတယ်။ခရီးမီးယားနဲ့တခြားဒေသတွေမှာရုရှားတပ်တွေတကြော့ပြန်ချထားမှုကိုတားဆီးနိုင်ရည်အထောက်အကူဖြစ်စေမယ်။အရေးပေါ်တုံ့ပြန်တိုက်ခိုက်ရေးတပ်ဖွဲ့တွေပါဝင်မဲ့တပ်ဖွဲ့ဝင်၄000ချထားဖို့ကိုနေတိုးအဖွဲ့ဝင်ကာကွယ်ရေးဝန်ကြီးတွေကပိုလန်နိုင်ငံဝါဆော့မြို့မှာကျင်းပမဲ့အရေးပါတဲ့နေတိုးအဖွဲ့ညီလာခံမတိုင်ခင်သတင်းသုံးဖက်အလို့မှာသဘောတူခဲ့ကြတာဖြစ်ပါတယ်။ရုရှားတို့ယူကရိန်းနိုင်ငံထံကနေ2014ခုနှစ်မှာသိမ်းယူထားတဲ့ပင်လယ်နဲ့အတွင်းကခရီးမီးယားမှာရုရှားဘက်ကစစ်အင်အားတိစောက်လာမှုကိုတံပြန်ထိန်းညှိနိုင်ဖို့နေတိုးအဖွဲ့ကရည်ရွယ်ထားတာပါ။ဆွမ်းရင်အရင်မြစ်တွေကျော်ရတဲ့အတွက်ရောအရှေ့အလယ်ပိုင်းဒေသနဲ့နီးတဲ့အတွက်ပါပင်လယ်နဲ့ဟာကမ္ဘာအရှေ့ခြမ်းအတွက်ရောအနောက်ခြမ်းအတွက်ပါမဟာဗျူဟာမြောက်အရေးပါနေတာဖြစ်ပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီဝေကနေဘူလူးညနေပဲသတင်းတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်။တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားနေတာနဲ့ပတ်သက်ပြီးတင်းမာတဲ့ကြေညာချက်တရက်ကိုအရှေ့တောင်အရှာနိုင်ငံများအဖွဲ့အာဆီယံနိုင်ငံကြီးဝန်ကြီးတွေထုတ်ပြန်ပြီးတဲ့နောက်မှာပြန်ရုပ်လိုက်ကြပါတယ်။လျောနိုင်ငံယူနန်ပြည်နယ်ယူစီမြို့မှာတနင်္လာနေ့အင်္ဂါနေ့တွေကတွေ့ဆုံဆွေးနွေးကြတဲ့အာဆီယံနိုင်ငံကြီးဝန်ကြီးတွေကတောင်တရုတ်ပင်လယ်မှာတင်းမာမှုတိုးလာနေတဲ့ပေါ်အလွန်မင်းဆိုးရိမ်နေကြောင်းသူတို့ရဲ့ကြေညာချက်ထက်မှာခပ်ပါးပါးလေးပဲဖော်ပြတာပါ။နိုင်ငံတကာဥပဒေကိုလေးစားလိုက်နာကြဖို့လည်းထုတ်ပြန်ချက်မှာတောင်းဆိုထားပါတယ်။တောင်တရုတ်ပင်လယ်ရေပြင်နယ်နိမိတ်အများစုကိုပိုင်နေဆိုပြီးတရုတ်နိုင်ငံကပြောထားတဲ့ပေါ်အငင်းပွားမှုဖြစ်ရှင်းရေးဆိုင်ရာဒဟိတ်မြို့အခြေစိုက်တရားရုံးမှာဖိလစ်ပိုင်နိုင်ငံကရှောက်ထားတင်ပြထားတဲ့ကိစ္စတရားရုံးကချမှတ်ဖို့ရှိတဲ့ဆုံးဖြတ်ချက်ကိုလက်မခံဘူးလို့တရုတ်ဘက်ကပြောထားချိန်မှာပဲအခုလိုတောင်းဆိုတာဖြစ်ပါတယ်။ထုတ်ပြန်ချက်မိတ်တူတစ်ခုကိုမလေးရှားနိုင်ငံသားရဲ့ဝန်ကြီးဌာနကသတင်းမီဒီယာတွေကိုထုတ်ပြန်ပေးလိုက်ပြီးတဲ့နောက်အဲဒါကိုပြန်ရုပ်သိမ်းဖို့တရုတ်တာဝန်ရှိသူတွေကအာဆီယံဝန်ကြီးတွေကိုနောက်ကွယ်မှာမြန်မြန်ဆန်ဆန်ပဲဖိအားပေးခဲ့တယ်ဆိုတာပန်တမန်သတင်းရောက်ွက်တွေကဒီကနေ့အရေးမှွန်ပြောကြပါတယ်။ကြေညာချက်ကိုထုတ်ပြန်ပြီးတော့မှပြန်ရုပ်သိမ်းတာဟာအာဆီယံနိုင်ငံသားရဲ့ဝန်ကြီးတွေကြားမှာမညီမညွတ်နဲ့အကွက်ကွက်ပြပြဖြစ်နေတာကိုနောက်ထပ်ပြလိုက်တာပါပဲ။အာဆီယံအဖွဲ့ဟာဒေသတွင်အဓိကကျတဲ့ကိစ္စရပ်တွေကိုကင်တွယ်ဖြေရှင်းနိုင်စွမ်းမရှိတဲ့မစွမ်းဆောင်နိုင်တဲ့အဖွဲ့ဖြစ်တယ်ဆိုပြီးတော့ဝေဖန်ခံနေရတာကြာပါပြီ
။ဂျပန်ရေပိုင်နဲ့ထဲကိုတရုတ်ရေတပ်သင်းမောတစ်စင်းခဏတာဝင်ရောက်ခဲ့ပြီးနောက်မှာတော့ဂျပန်တို့ကစိုးရိမ်မကင်းကြောင်ပြောဆိုလိုက်ပါတယ်။ဂျပန်စိုးရရဲ့ဒုတိယအတွင်းဝင်ချုပ်ဟီရိုရှိကီဆီကိုကဂျပန်ရဲ့စိုးရိမ်ချက်ကိုသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာဖြစ်ပါတယ်။တရုတ်ရေတပ်ထောက်လိုင်းရေးသင်းမောဟာဂျပန်နိုင်ငံတောင်ပိုင်းကာကိုရှိမာစင်စုထဲမှာရှိတဲ့ကူချီနိုယာဘူဂျီမာကျွန်းအနီးဂျပန်ရေပိုင်နဲ့ထဲကိုဝင်ရောက်ခဲ့တာဖြစ်တယ်လို့ဂျပန်အစိုးရဒုတိယအတွင်းဝင်ချုပ်ကပြောပါတယ်။ဒါဆိုရင်2004ခုနှစ်ကစလို့ဒီကနေ့အချိန်အထိဂျပန်ရေပိုင်နဲ့ထဲကိုတရုတ်ရေတပ်သင်းမောတစ်စင်းဒုတိယအချိန်ဝင်ရောက်တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းဖတ်တုန်းကလည်းတရုတ်စစ်သင်းမောတစ်စင်းကပိုက်ဆိုင်မှုအငင်းပွားနေတဲ့အရှေ့တရုတ်ပင်လယ်ပြင်အတွင်းကရှန်ကာကူဒါမှမဟုတ်ဒိုင်အိုယူကျွန်းအနီးကိုပထမဆုံးအချိန်ဖြစ်တွေ့ရှိခဲ့ရပါတယ်။
အမေရိကန်သမ္မတဘရာကိုဘားမားအနေနဲ့တိဘက်ဘုန်းတော်ကြီးဒလိုင်းလားမားနဲ့တွေ့မယ်ဆိုရင်အဲ့ဒါဟာအပြန်အလှန်ယုံကြည်မှုကိုထိခိုက်စေနိုင်တယ်လို့တရုတ်ကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်။တ ရုပ်ကိုဒေါသထွက်အောင်လုပ်တာမျိုးကိုရှောင်ပိုးတဲ့ဒီကနေ့စီစဉ်ထားတဲ့တွဲဆုံပွဲဟာတကပိတ်တိကျတွဲဆုံပွဲဖြစ်မှာပါ။ဒလိုင်းလာမားကိုအန်ဒရီကြီးတဲ့တိကျခွတ်ထွက်ရေးဝါဒီဆိုပြီးတရုတ်ကသတ်မှတ်ထားပါတယ်။သမ္မတဥပမာဟာဖုန်းတော်ကြီးဒလိုင်းလာမားနဲ့အချိန်တော်များများတွဲဆုံပြီးမိတ်ဆွေကောင်းတူဦးဖြစ်တုံတုံပြောဆိုပါတယ်။ဒါပေမဲ့လည်းဒီလိုတွဲဆုံပွဲမျိုးကိုတိဘက်လူမျိုးတွေကတမျိုးအထိပယ်ဖွင့်ဆိုမှာကိုတရုတ်ဘက်ကစိုးရိမ်ပါတယ်။
ဖလော်ရီဒါပြည်နယ်က Disney World Hotel အနီးရေတဲကိုမိချောင်းတစ်ကောင်ကအင်္ဂါနေ့မှာဆွဲချသွားတဲ့အသက်2နှစ်အရွယ်ကလေးငယ်ကိုအာဏာပိုင်တွေလိုက်ရှာနေကြပါတယ်။ကလေးငယ်ဟာ Nebraska ပြည်နယ်ကဖြစ်ပြီးမိဘတွေညစ်ကိုမောင်နှမတွေနဲ့အတူဖလော်ရီဒါမှာအပန်းဖြစ်ခီးထွက်နေကြတာပါ။မိချောင်းဝင်ဆွဲချိန်တုန်းကသူတို့မိသားစုဟာအများအားဖြင့်လှေစည်းထွက်ဖို့လှုပ်ထားတဲ့လူလုရေကန်တစ်ခုတည်းကရေစက်မှာလမ်းလျှောက်နေကြတာလို့ Orange County ရဲအရာရှိJerry Deming ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ Seven Sea Lagoon လို့ခေါ်တဲ့အဲ့ဒီကန်ထဲမှာကလေးလေးကိုရှာဖို့ရဲနဲ့တခြားတပ်ဖွဲ့ဝင်50ကျော်ကိုလွှတ်ထားပါတယ်။အဲ့ဒီကန်ဟာ Orlando မြို့က Disney Grand Florida အပန်းဖြေနေရအပြင်ဘက်မှာရှိပြီး4မီတာလောက်နက်ပါတယ်။ Direct from Washington The
Voice of America နောက်ဆုံးရသတင်းတွေကိုကိုတော်တိန်နဲ့မသိငီထိုက်တို့ကြီးညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကပဲကိုဆက်ပါမယ်။အရင်ဦးဆုံးတင်ပြပေးမှာကတော့မြန်မာနိုင်ငံမှာကျင်းပနေတဲ့လူအခွင့်အရေးနဲ့လူဂုံတိုက်ခါရုပ်ရှင်ပွဲတော်မှာ Twilight Over Burma မှတ်တမ်းတင်ဇာတ်ကားကိုပြတ်တာခွင့်ပိတ်ပင်လိုက်တာဟာတီဇဲဥပဒေတွေနဲ့အညီဆောင်ရွက်ခဲ့တာဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။တီဘောစော်ဝါဆောက်ကြဆိုင်ရဲ့မဟာဒေဝီဆောက်သူစန်နီခေါ်ဒီအင်္ဂါစာကြံကိုယ်တိုင်ရေးတဲ့ Twilight Over Burma My Life as a Sham Princess စာအုပ်ကိုအခြေခံထားတဲ့မတ်တန်တင်ဇာတ်ကားကိုနိုင်ငံတကာရုပ်ရှင်ပွဲတော်မှာပြသခွင့်ပိတ်ခံခဲ့ရတဲ့အတွေ့ဝေဖန်သံတွေလည်းအကြီးအကျယ်ဆက်လက်ထွက်ပေါ်နေတာပါအကြောင်းစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါမှာဖြစ်ပါတယ်ရှင
်မြန်မာနိုင်ငံရုပ်ရှင်စင်စာဘုတ်အဖွဲ့ကပိတ်ပင်လိုက်တယ်ဆိုတဲ့ Twilight Over Burma ဇာတ်ကားဟာရှမ်းပြည်တိဘောစော်ဘွားရဲ့မဟာဒီဝီဖြစ်ခဲ့တဲ့ဩစတြီးယားအမျိုးသမီးရဲ့ဘဝကိုရိုက်ကူးထားတဲ့ဇာတ်လမ်းဖြစ်ပြီးအဲ့ဒီအချိန်တုန်းကရှမ်းတိုင်းရင်းသူတွေအပေါ်မတရားပြုကျင့်တာတွေကိုဖော်ပြရမှာမြမတက်မတော်ရဲ့ပုံရိပ်ကိုထိခိုက်စေတယ်ဆိုပြီးပြသခွင့်ပိတ်ပင်ခံရတာလို့သတင်းတွေထွက်ပေါ်လာတာကြောင့်လူမှုမီဒီယာတွေပေါ်မှာဝေဖန်မှုတွေကြဲကြဲလောင်လောင်ဖြစ်ပေါ်နေပါတယ် Twilight Over Burma ပြခွင့်အပိတ်ပင်ခံရတာဟာပညာရေးဝန်ကြီးဌာနရုပ်ရှင်အစည်းအရုံးနဲ့အခြားဌာနပေါင်းစုံပါဝင်တဲ့စင်စာဘုတ်အဖွဲ့ကဒီဇဲဥပဒေနဲ့အညီလုပ်ခဲ့တာဖြစ်တယ်လို့ပညာရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးတင့်ဆွေက VOA ကိုရှင်းပြပါတယ
်အဓိကကတော့ကျွန်တော်တို့ပြောရင်တော့အမျိုးသားညီညွတ်ရေးရေးနဲ့ပြည်သူချင်းချင်းစသဖြင့်ဒီဟာဒီပေါ်မှာသွားပါထိခိုက်နေတဲ့အချက်တွေတည်းဒီကားပြကွင်းပြကွက်ဒီပါရတဲ့အကြောင်းပြသက်မသိရင်ဆိုရက်အမှတ်ချက်နဲ့ဒါတို့မပြေးပါဘူးဒါတို့ပြသက်မပြုတင်ပါဘူးဆိုပြီးတော့သူတို့ကတော့ဆုံးပြတ်ပြီးတော့ကျွန်တော်ပြန်ကြားရေးဝန်ကြီးဌာနအနေနဲ့ကတော့တာမန်အချင်းကျွန်တော်တို့ကအဲ့ဒီဒေကားပြပါဘယ်ကမပြပါနဲ့ဆိုတော့ပြန်ကြိုင်းဝန်ကြီးဌာနအနေနဲ့ကျွန်တော်တို့ကဘာလို့မှဆုံးဖြတ်ခြင်းမရှိပါဘူးဒီ board ကကျွန်တော်ခုနတင်ပြတဲ့ board ကပဲဒါကိုယ့်ဘာကိုကြည့်ပြီးတော့အဲကိုပြတင်နေမပြတင်ဆိုတာဆောင်ရွက်နေတာဖြစ်ပါတယ်အဲ့တော့အခုလေအဲဒီရုပ်ရှင်ကြီးအဲ့လိုမျိုးပေါ့လေပြသဖို့မသင့်ပါဘူးဆိုပြီးတော့ board ကဆုံးဖြတ်ထားတာလို့ကျွန်တော်တို့သိရပါတယ
်ဒီမှတ်တမ်းရုပ်ရှင်ဟာတီဘောဆိုဘွားစัจจာစံရဲ့မဟာဒေဝီစောက်သူစံဒီခေါ်အင်္ဂါစားခြင်းကိုတိုင်ရည်ထားတဲ့Twilight Over Burma My Life as a Sham Princess အုပ်ကိုအခြေခံထားတဲ့မှတ်တမ်းရုပ်ရှင်ဖြစ်ပြီးရှမ်းပြည်နယ်ကလူအခွင့်ရေးချိုးဖောက်ခံရမှုတွေကိုလည်းထည့်သွင်းရိုက်ကူးထားတာပါဒီရုပ်ရှင်ပွဲတော်မှာတချင်ကတက်မတော်ကာကွယ်ဦးစီးချုပ်ဖြစ်ခဲ့သူ NLD နိုင်ကဦးတင်ဦးဟာဆိုရင်လေဒီမှတ်တမ်းရုပ်ရှင်ကိုကြည်ခွင့်ရဖို့အားခေတာကြောင်းအဖွင့်မိကွန်းမှာထည့်သွင်းပြောဆိုသွားပါတယ
်ဒီအခု Twilight Over Burma ဆိုတဲ့အမနာမကြည်ခွင့်ဆဲဟာလူအခွေရဲ့အပ္ပနာဆုံးရှုံးနစ်နာပြီးလူသားတယောက်အနေနဲ့မဖြစ်သင့်မဖြစ်တိုက်တာကိုခံရတဲ့ဟာအပေါ်မှာဘယ်လိုပြသသွားမယ်ဘယ်လိုဖြစ်ပြီးတော့လာခဲ့တယ်ဆိုတာကိုအမနာမကျွန်တော်စိတ်ပါဝင်စားမှုရှိပါတယ
် Twilight Over Burma ဇလန်းပြသခွင့်ရဖို့ပြန်လည်စီစစ်ပေးပါရန်ရုပ်ရှင်ပွဲကျင်းပရေးအဖွဲ့ကပညာရေးဝန်ကြီးကိုပြန်လည်လျှောက်ထားခဲ့ပြီးရုပ်ရှင်စင်စာဘုတ်အဖွဲ့ကဒုတိယတစ်ကြိမ်ပြန်လည်ကြည့်ရှုစီစစ်ရမှာလဲပြသရန်မတင်ဘူးလို့သာဆုံးဖြတ်ခဲ့ပါတယ် NLD အစိုးရလက်ထက်စာပေဂီတရုပ်ရှင်လောကမှာလွတ်လပ်စွာဖန်တီးခွင့်တွေရလာမယ်လို့ညွှန်လင့်ထားကြပေမဲ့လက်ရှိတိုင်းပြည်ရဲ့အခြေအနေအရအလားတူကန့်သတ်မှုမျိုးတွေဆက်ရှိနေနိုင်သေးတယ်လို့ပညာရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးတင့်ဆွေကပြောပါတယ
်ဥပဒေအရဖွဲ့ထားတဲ့စင်စာအနေနဲ့ကတော့ဟိုသူ့အနေနဲ့ကတော့ဘယ်ဖြစ်ဘယ်ခါမှဖြစ်ဖြစ် တကယ်မသိဘူးလို့ပြောတဲ့အစားမျိုးတော့ဟိုသူ့ criteria နဲ့မမြင်တော့ပိတ်တာကတော့ပြသပြမပြုတာတွေကတော့ရှိမယ်ပဲလို့ကျွန်တော်တော့ထင်တယ်ခင်ဗျဟိုကျွန်တော်တို့စီမံနေမှုပါဘူး sensor board ကတော့ဒီရုပ်ရှင်နဲ့ပတ်သက်တာတော့နိုင်ငံကြီးတော်တော်များများမှရှိပါတယ်ဟိုတွားနေတဲ့ပုံစံချင်းတွေကတော့အများကြီးပေါ့ဒီမတူနေတာတူနေတာတွေပေါ့
Twilight Uber ဘာမှရုပ်ရှင်ပြသခွင့်အပိတ်ပင်ခံရတာနဲ့ပတ်သက်လို့ဒီရုပ်ရှင်ပွဲတော်ကိုကိုယ်တိုင်တက်ရောက်နေတဲ့VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကအခုလိုမှတ်ချက်ပေးပါတယ်
။ဒီဇလန်ထဲမှာပါတဲ့အသေးစိတ်အချက်လက်ကလေးတွေဟာမှန်တယ်မမှန်ဘူးဆိုတာတွေဟာတကယ်လို့မမှန်ခဲ့ဘူးဆိုလို့ရှိရင်လည်းတခြားမမှန်ကန်ပါဘူးဆိုတဲ့သတိထောက်ထားတွေတစ်ချိန်ချိန်မှာထွက်လာမယ်ပေါ့နော်။အဲ့တော့အဓိကအကြောင်းရင်းကဒီဖြစ်ရမျိုးတကယ်ဖြစ်ခဲ့တယ်ဆိုလို့ရှိရင်အားလုံးလူတွေအနေနဲ့ကိုယ်တိုင်သိရှိပြီးတော့ဟိုအပြန်အလှန်ပေါ့နော်ညှင်းဆို့မှုတွေတစ်ဖက်ကနေပြီးတော့ကြိုးကြောင်းပြညှင်းဆို့မှုတွေဒါမျိုးလေးတွေထွက်လာတယ်ဆိုလို့ရှိရင်တော့အားလုံးရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်ကလေးတွေလုပ်နိုင်တာပေါ့ဒါနှစ်ပေါင်းအတော်ကြာတုန်းကဖြစ်ခဲ့တဲ့ကိစ္စလေဒီဒီကိစ္စကြောင့်အခုလက်ရှိတက်မတော်ရဲ့ဂုံတိတ်ခါညှိုးနှွမ်းစေရမယ်ဆိုတော့မဟုတ်ဘူးပေါ့ဟိုတကယ်တမ်းကြာလို့ရှိရင်တက်မတော်အနေနဲ့ဒါတစ်ချိန်လုံးကဖြစ်ခဲ့တဲ့ကိစ္စအခုလက်ရှိငါတို့လုပ်နေတဲ့တက်မတော်ဟာဒီလိုအခြေအနေမျိုးတွေမဖြစ်စေရဘူးဆိုတော့ပုံစံမျိုးနဲ့ကြီးကပ်မယ်ဆိုလို့ရှိရင်လည်းဒါအမှန်ကန်တဲ့ကြီးကပ်မှုဖြစ်မှာပဲလေ
ဒီနိုင်ငံကရုပ်ရှင်ပွဲတော်မှာလူအခွင့်ရေးနဲ့လူဂုံသိက္ခာကိုအပြည့်ပြင်းဆုံးပေါ်ကျူးနိုင်တဲ့ရုပ်ရှင်ကိုရွေးချယ်ဆုပေးတဲ့အခါဒေါ်ဆန်းစုကြည်စုမင်းကိုနိုင်စုဟန်တာဝူရီဦးဝင်းတင်စုတွေအပြင်စု၉စုကိုကြီးမြင့်သွားမှာဖြစ်ပါတယ်ဒီနေ့အတွက်ထူးခြားတာကတော့ VOA American အသံအနေနဲ့ရွေးချယ်ကြီးမြင့်မဲ့ VOA စုပါဝင်လာပါတယ်ခင်ဗျာ
ကိုညံဝင်းအောင်စူးစီးတင်ပြခဲ့တာပါရှင်အခုတော့ကရင်ပြည်နယ်ဘက်ကဒီဆနာရိတ်ခါတည်ဆောင်မှုကန့်သတ်ချက်အခြေအနေကိုတင်ပြပေးပါမယ်။ကရင်ပြည်နယ်လိုင်းပွဲမြို့နယ်မှာအစိုးရစစ်တပ်နဲ့ကရင်နယ်ခြားဆောင်တပ်တွေကနေဆနာရိတ်ခါတည်ဆောင်မှုကန့်သတ်စီစဉ်နေတဲ့အလို့ရအပေါ်မကျင်ညာကြတဲ့အတွေ့ဒေသခံတွေကန့်ကွက်နေကြပါဗါ။တိုင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့တိုးတက်သောဗုဒ္ဓဘာသာကရင်အမျိုးသားတပ်မတော် DKBA အပေါ်ဆနာရိတ်ခါဖျက်တောက်ဖို့ရည်ရွယ်တဲ့အလို့ရလို့ဆိုပြီးဒီအစီအစဉ်ကြောင့်ဒေသခံတွေအခက်တွေ့နေရတဲ့အတွေ့ချီတက်ဆန္ဒပြခဲ့ကြတာပါ။ဒီအခြေအနေကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါရရှင်
ဟုတ်ကဲ့ပါကရင်ပြည်နယ်လှိုင်းပွဲမြို့နယ်ဘက်မှာအစိုးရတပ်မတော်နဲ့ကရင်နယ်ခြားဆောင်တပ် PGF ပူးပေါင်းတပ်ဖွဲ့တွေကနေဖြတ်လိဖြတ်ပုံစံနဲ့ဆန္ဒရိက္ခာတည်ဆောင်မှုကိုကန့်တန့်စီစစ်နေတယ်ဆိုပြီးဒေသခံကြေးရွာသားတွေကနေစံသပ်ဖော်ထုတ်ခဲ့ကြတာပါလှိုင်းပွဲမြို့နယ်မဲရဘောဒေသကလူထော်မဲပရူနဲ့တကွီးတလာကြေးရွာအုပ်စုအတွင်းဒေသခံတွေကနေမနေ့ကစံသပ်ဖော်ထုတ်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ရောပိုကြေးရွာသူတူကခုလိုပြောပါတယ်
ဒီအောက်ဆောင်ရင်းမူလေဒီမူလေပြောတော့ဘာလဲမသွားတော့လို့ကပြောသေးတယ်လေဒီကနာမပြနေတော့ပြောဆောင်တော့တော့ဆယ်ဝယ်နေကြတာ
ပြီးခဲ့တဲ့2015ခုနှစ်ကုန်ကနီးကနေအခုချိန်အထိမေရဝေါတေရခံတွေစာတုံးဖို့ဝယ်ယူလာတဲ့ဆန္ဒရိက္ခာတွေကိုအစိုးရတပ်မတော်တပ်မလီလီလှုပ်ရှားတပ်ဖွဲ့နဲ့ကရင်နယ်ခြားဆောင်အမှတ်တက်တုံညတက်နှစ်တရင်တို့ကနေစီစစ်ပြီးအကန့်အသတ်နဲ့သာတယ်ဆောင်ခွင့်ပြုနေတဲ့ပုံမှာတေရခံတွေကဆန္ဒပြခဲ့ကြတာပါလိုင်းမွေးဒေတာခံကြောင်းဆရာသူဖြစ်တဲ့ဦးစောမြင့်ကတော့မေရဝေါဒေတာတွင်လှုပ်ရှားနေတဲ့ဘူမူကြီးစောစန်းအောင်ဦးစီးတဲ့တိုးတက်သောဗုဒ္ဓဘာသာကရင်မျိုးရတ်တမတော် DGP ခွဲသက်ဖွဲ့တွေကိုရိခါဖျားသားဖို့ရည်ရွယ်ပြီးရိခါတည်ဆောင်မှုကိုကန့်တနေတယ်လို့ဆိုပါတယ်
ဒီလိုမှာဆိုလို့ရှိရင်ကြာခင်ဟိုဖက်ဆက်သားဒီဖြစ်ဒီတပ်ဖွဲ့ဝင်တွေလောက်တာနဲ့ဖြစ်တဲ့အတွက်ကြောင့်အဲ့ဒီဒီဒီရိတ်ခပိုင်းဆိုင်ရာဒီတပ်မတော်ဆရာမျိုးတော့လေဒီရိတ်ခပိုင်းဆိုင်ရာမပတ်သက်တော့သူဖျက်တော့ခြင်းလို့တော့ကြွာလာတရားမျိုးပြီးတော့သူပြစ်ဆန္ဒရိတ်ခဆန့်စီသားတွေပေါ့အဲ့ဒီကိစ္စတွေကအကန့်အသတ်နဲ့တော့ဆန္ဒပိတ်ပင်မှုတွေနောက်ဆီလင်းမှုတွေလောက်တာပေါ့
ဆန္ဒရိတ်ခတည်ယူမှုဟန်တန်းခံရတဲ့လှိုင်းပွဲမျိုးနဲ့ခြေရပေါင်း30ကျော်ပါဝင်နေပြီအဲ့ဒီဒေတာမှာအစိုးရတပ်မတော်ဖွဲ့ရဲ့BGF တိုင်းရင်တစ်တုံညတစ်နှစ်ရဲ့ခွဲထွက်တီကူပီတပ်ဖွဲ့ဝင်တွေရဲ့ကရင်မျိုးရစီယုံ KNU လျှောက်ခံ KNL တပ်မ9နဲ့တပ်မ9တပ်ဖွဲ့ဝင်တွေကလည်းလှုပ်ရှားနေတဲ့နေမျိုးလည်းဖြစ်ပါတယ်။ပိုင်းသားလက်နက်ကန်ဖွဲ့တစ်ခုဖြစ်တဲ့ TKPA ကိုရိတ်ခါဖျက်တော့ဖို့ရည်ရွယ်တဲ့အစီအစဉ်လို့ဆိုကြပေမဲ့လည်းအခုလိုစာနာရိတ်ခါတည်ယူမှုတွေကိုကန့်တတ်မှုတွေကြောင့် TKPA အတွက်ကြီးကြီးမားမားထိခိုက်မှုမရှိဘူးလို့အဖွဲ့ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်ကြီးစောရဲထက်ကပြောပါတယ်။
ကျွန်တော်တို့ဒီတက်တွေကိုအဓိကတားပြထားရမှာနော်ပြင်မှတ်ထားပြီးတော့သူကပေးဆိုတာပါပဲဒါပေမဲ့ကျွန်တော်တို့တက်အနေနဲ့စားရတာကိုရှင်းပြတဲ့30000တဘာဝရအောင်အရင်ရိတ်ခါတောင်းလို့ရှိရတဲ့တက်ပေါ်မှာတော့တရားရှိချင်မှုကအနေနဲ့ပဲရှိတယ်ဒါပေမဲ့ပိုဒီတက်ကံဒီကြတော့ပုံပြီးရှိခဲ့တာပါနော
်ဘူမူကြီးစောစောင်းအောင်ဦးစီးတဲ့ DGB အဖွဲ့ဟာ2014ခုနှစ်ကမွန်ပြည်နယ်ချက်မြုံမြို့နယ်တွင် DGB နဲ့အစိုးရတပ်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲနဲ့ပတ်သက်ပြီးအဓိကတာဝန်ရှိသူဂလူသူဘောပြေဝမှုဘူမူကြီးစောစန်းအောင်ကိုအောက်တိုဘာလ20ရက်နေ့ရက်စွဲနဲ့ DGPA ဌာနချုပ်ကနေထုတ်ပယ်ခဲ့တာဖြစ်ပြီးအခုခါမှာကော့ဂရိတ်မြို့နယ်လှိုင်းပွဲမြို့နယ်ဘက်မှာခြေပြုတ်လှုပ်ရှားနေတယ်လို့မြမတပ်မတော်နဲ့ကရင်နယ်ခြားဆောင်တပ်တို့နဲ့တိုက်ပွဲဖြစ်ပွားနေစေလည်းဖြစ်ပါတယ် လက်ရှိမြန်မာနိုင်ငံမှာ NLD အစိုးရတက်လာပြီးနောက်ပိုင်းနိုင်ငံတော်အစိုးရကလည်းပြည်ထောင်စုငြိမ်းချမ်းရေးညီလာခံ23ရာစုပင်လုံညီလာခံကျင်းပနိုင်ရေးအတွက်အကျိုးပြင်ဆင်ရေးကော်မတီနဲ့စက်ကော်မတီတို့ဖွဲ့စည်းခဲ့ပြီးတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးနေဆဲလည်းဖြစ်ပါတယ်။ဒါပေမဲ့လက်ရှိမြန်မာတပ်မတော်နဲ့စစ်ရေးတင်းမာနေဆဲဖြစ်တဲ့ဘူမူကြီးစောစန်းအောင်ဦးစီးတဲ့ TGB ဖွဲ့အနေနဲ့ကတော့အစိုးရကိုယ်စားလှယ်ဖွဲ့တွေကနေတွေ့ဆုံဖို့ကန့်လန့်တာမျိုးမရှိသေးဘူးလို့သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူကြီးစောရဲထက်ကပြောပါတယ်ခင်ဗျာ။
နိုင်ကွန်းအင်းတင်ပြပို့ခဲ့တာပါရှင်အခုတော့ထိုင်းမြန်မာနယ်စပ်ကမူရစ်ဆေးဝါးဖမ်းဆီးရမိတဲ့အကြောင်းကိုတင်ပြပေးပါမယ်ထိုင်းမြန်မာနယ်စပ်တချီလိုက်မဲဆိုင်ချစ်ကြီးရဲတရားကိုဖျက်ကျော်ပြီးထိုင်းဘက်ဂျန်းကိုကာမောင်းဝင်လာတဲ့မြန်မာနိုင်ငံသားတွေထံကနေစိတ်ကြွဆေးပြားတသိန်းကျော်ဖမ်းဆီးရမိကြောင်းထိုင်းအာဏာပိုင်တွေကဇွန်လ13ရက်နေ့ညနေကမဲဆိုင်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်အပြည့်အစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းနောက်မအေးအေးမာကတင်ပြပို့ထားပါရရှင
်ထိုင်းမြန်မာနယ်စပ်တချီလိုက်မဲဆိုင်ချစ်ကြီးရဲတရားပေါ်ကနေဖျက်လာတဲ့မြန်မာနိုင်ငံသားတွေထံကနေစိတ်ကြွစည်းပြတသိန်းကျော်ဖမ်းဆီးရမိခဲ့တယ်ဆိုပြီးထိုင်းအနာပိုင်းတွေကဇွန်လ13ရက်နေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဒီစိတ်ကြွစည်းတွေဟာထိုင်းအခောက်ခွန်အဖွဲ့နဲ့လုံခြုံရေးဝန်ထမ်းတွေကရှာဖွေချိန်မှာတရားပေါ်မှာဖမ်းဆီးမိခဲ့တာမှန်ကန်ကြောင်းဒါပေမဲ့ဒီစည်းတွေဟာဘယ်သူတွေပိုင်ဆိုင်တယ်လဲဆိုတာကိုတော့စုံစမ်းနေဆဲဖြစ်တယ်ဆိုပြီးရှမ်းပြည်နယ်မူရစ်ဆေးဝါးတိုက်ဖြတ်ရေးခေါင်းဆောင်တူဦးဖြစ်တဲ့ဦးဆိုင်ဟန်ကဆိုပါတယ်
။တရားလုတ်တဲ့နေရာမှာမိတယ်လို့ပြောတာပါလေ။ကတင်းတဲ့အရာပဲတီးရတယ်ဆိုတော့ဟိုဟာဒီအပြင်ဘက်ကဟိုဘာမှမသိဒီတီးလို့ရတယ်တင်းတခြားဟိုဟာဒီကြောင့်ကျွန်တော်မရပါဘူးတင်းတခြားတင်းအရင်နှစ်ကမရသေးတော့ကျွန်တော်တို့လည်းအဲ့ဒါကိုလိုက်နေတယ
်တရားပေါ်မှာစစ်ဆေးနေစင်မှာပဲတဲဆောင်လာတယ်လို့ယူဆရတဲ့အမျိုးသမီးတူထွက်ပြေးတိတ်ဆောင်သွားခဲ့ပြီးသူမထားခဲ့တယ်လို့ယူဆရတဲ့ဆွဲချင်းတစ်ခုထဲမှာစားစရာတွေနဲ့အတူရောနောတဲဆောင်လာတဲ့စိတ်ကြွစေးပြသသိန်း4000ကျော်ကိုဖမ်းဆီးမိခဲ့တာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီကားပေါ်မှာပါလာတဲ့ကားမောင်းသူအပါအဝင်မြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံဘက်ကိုလာရောက်အလုပ်လုပ်ကင်သူတွေထိုင်းဘက်ကိုခီးစဉ်အဖြစ်လိုက်ပါလာသူ5ဦးကတော့လက်ရှိမှာဖမ်းဆီးစစ်ဆေးတာကိုခံနေရဆဲဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆိုင်မြို့မှာစိတ်ကြွစေးပြတွေမကြာခဏဖမ်းဆီးမိနေပြီးမြန်မာနိုင်ငံဘက်ကလာတယ်လို့တော့ထိုင်းဘက်ကပြောဆိုလေးရှိပါတယ်။လက်ရှိမှာတော့ဒီနှစ်ထဲမှာပဲရှမ်းပြည်နယ်အတွင်းမှာစိတ်ကြွစည်းတွေတိမ့်နဲ့ချီပြီးတော့အများအပြားဖမ်းဆီးမိနေတယ်လို့ပြီးခဲ့တဲ့လကုန်ပိုင်းကပဲရှမ်းပြည်နယ်တာချီလေးမြို့နယ်ပါခုတ်စစ်စေးရေးဂိတ်မှာချက်သိန်းပေါင်း5000ကျော်လောက်တန်ဖိုးရှိတဲ့ဒိန်းဖြူဘလောက်တုံးတွေကိုလည်းဖမ်းမိခဲ့တာဖြစ်ပါရဲ့ရှင်
မိုင်အေမာတင်ပြပို့ခဲ့တာပါရှင်အခုတော့2016ဥရောပဖလားပြိုင်ပွဲကိုကြည့်ကြရအောင်ပါဥရောပဖလားပြိုင်ပွဲကျင်းပနေတဲ့ပြင်သစ်နိုင်ငံကအမျိုးတချို့မှာတော့အရက်သေးစားရောင်းချတာတွေကိုအာဏာပိုင်တွေကကန့်သတ်လိုက်တယ်လို့လုံခြုံရေးတွေကိုလည်းတိုးမြင့်လိုက်ပါတယ်တစ်ချိန်တည်းမှာပဲရုရှားနဲ့အင်္ဂလန်ပြည်သက်တချို့ဗုဒ္ဓဟူးနဲ့အစိုးပိုင်းကပြင်သစ်မြောက်ပိုင်းမှာရန်ဖြစ်ခဲ့လို့ပြင်သစ်ရဲကလူစုခွဲနှိမ်နှင်းခဲ့ပါတယ်ယူရို2016ဘောလုံးပွဲဘက်ကိုဒီထူးခြားတဲ့အခြေအနေတွေနဲ့အတူဒီကနေ့ကစားမဲ့ယူရို2016အုပ်စုဒုတိယပွဲစဉ်တွေအပေါ်သုံးသပ်ချက်ကိုကိုရန်နိုင်ကပြောပြပေးမှာပါရှင်
။ယူရို2016ရဲ့အုပ်စုပွဲစဉ်တွေရဲ့ပထမပွဲတွေပြီးရနောက်မှာတော့ဒီကနေ့ဒုတိယပွဲစဉ်တွေကစားမှာဖြစ်ပြီးတော့အင်ရှင်ပြင်သစ်ရဲ့အုပ်စု A နဲ့အုပ်စု B ကရုရှားနဲ့ဆလိုဗာကီးယားတို့ကစားကြမှာပါ။အုပ်စု A မှာတော့ပြင်သစ်နဲ့အယ်ဘေးနီးယားဆွစ်ဇာလန်နဲ့ရိုမေးနီးယားတို့တွေ့ကြမှာပါ။မြန်မာစံတော်ချိန်ညနေ9:00ခွဲမှာပထမဆုံးကစားမဲ့ရုရှားနဲ့ဆလိုဗာကီးယားပွဲကတော့ပြင်သစ်နိုင်ငံမြောက်ပိုင်းလီမျိုးမှာကစားမှာဖြစ်ပြီးတော့အဲ့ဒီမျိုးနဲ့လန်းစ်မျိုးတွေမှာအရက်သေးစားရောင်းချတာတွေကိုကန့်သတ်လိုက်ပြီးလုံခြုံရေးကိုလည်းတိုးမြင့်ချထားလိုက်ပါတယ်။လီမျိုးတဝိုက်လုံခြုံရေးအင်အား4000ကျော်အထိတိုးမြင့်ထားလိုက်ပြီးတော့အရက်သေးစားရောင်းချတာတွေကိုကန့်သတ်လိုက်တာနဲ့ပတ်သက်ပြီးဒေသခံအစိုးရကိုယ်စားလှယ်မီရှယ်လာလန်ကအခုလိုပြောပါတယ်
။ Nous avons également pris des mesures.
ငါးလညစပြီးတော့တောက်ကြံညအထိအရက်ပလင်းတွေရောင်းချလာနဲ့ပတ်သက်ပြီးဒါမိတ်ချက်တချို့ကိုကျွန်တော်လုံဆောင်ခဲ့ပါတယ်။ပလင်းတွေကိုလက်နဲ့လို့သုံးပြီးတော့တိုက်ခိုက်တာတွေကိုရှောင်နိုင်မှုအတွက်အရက်တွေကိုဖန်ပလင်းဒါမှမဟုတ်တံမှုတွေနဲ့မသေးရဘူးလို့ကျွန်တော်တားမြစ်ထားပါတယ်
။လီလီမျိုးနာကလန်စ်မျိုးမှာတော့အင်္ဂလန်နဲ့ဝေးလ်စ်တို့မနေ့ဖြန်မှာကစားကြမှာဖြစ်ပြီးတော့ဗုဒ္ဓဦးနေ့မနေ့အစောပိုင်းကတော့ရုရှားနဲ့အင်္ဂလန်ပြည်သက်တွေလီလီမျိုးမှာရန်ဖြစ်တာတွေအနည်းငယ်ရှိခဲ့ပေမဲ့ပြင်သစ်ရဲတွေကလူစုခွဲနိုင်ခဲ့ပါတယ်။ယောဘဘောလုံးဖွဲ့ချုပ် UEFA ကတော့နှဖက်ပြည်သက်တွေထပ်ပြီးတော့ရန်ဖြစ်မယ်ဆိုရင်ပြိုင်ပွဲကနေထုတ်ပယ်ခံရမယ်လို့အစောပိုင်းကသတိပေးထားပါတယ်။ပြင်သစ်နီးပြ DDA ဒီရှော့ကတော့အတူတင်းကစားမဲ့မဆူးမျိုးမှာလုံခြုံရေးတွေအပြည့်ချထားတယ်လို့ပြောပါတယ်။
Tout est fait pour que la sécurité soit garantie. Après, je ne sais pas ce qui a été
déclenché. Nous avons dit que 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 nous avons dit que
ဒါပြင်ပထမပွဲတုန်းကပြင်သစ်အသင်း6ပါးကိုရအောင်အကွက်ဆင်ပေးပြီးတော့အနိုင်5ကိုလည်းကိုယ်တိုင်သွင်းပေးခဲ့တဲ့ပြင်သစ်ရှီတန်းလူပါရက်ကိုလည်းသူကချီးကျူးလိုက်ပါတယ်ပြင်သစ်အသင်းကတော့ဒီပွဲမှာပထမပွဲတုန်းကလူစင်းအတိုင်းပွဲထွက်လာနိုင်တယ်လို့ခန့်မှန်းနေကြပါတယ်ဆိုတော့ဒီညကစားမဲ့ပွဲစဉ်တွေနဲ့ပတ်သက်ပြီးတော့အားကစားဆောင်မရှင်ကိုဇော်မျိုးသားကဘယ်လိုသုံးသပ်ပါသလဲ
ရုရှားနဲ့ဘလူဗဂျီယာပွဲကတော့ကျွန်တော်အခုသူတို့နှစ်သင်းပထမကစားသွားတဲ့အခြေခံအရဆိုကျွန်တော်ရုရှားကိုစိုက်ပါတယ်ရုရှားပဲနိုင်သွားလိမ့်မယ်လို့တုံ့ပြန်တယ်အဓိကကတော့သူတို့ဗဂျီယာကခံစစ်သိနေကောင်းပဲခံစစ်မကောင်းတဲ့တွေ့ကြောင်ရုရှားတက်စစ်ကိုတောင့်ခံနိုင်လို့မလွယ်ဘူးပေါ့နော်ရုရှားကလည်းဒီပွဲမှာအင်္ဂလန်နဲ့ပွဲကလို့ဟိုခံစစ်ကိုတိတ်ပြီးပြီးဆောက်ကစားလို့မရဘူးသူကလည်းဂိုးရောက်ဖို့အတွက်ဖွင့်ကစားရမှာပေါ့သူတို့အပြန်အလှန်ဖွင့်ကစားရင်းနဲ့ပဲရုရှားနိုင်သွားလိမ့်မယ်လို့ကျွန်တော်တို့အလိုမျိုးတုံ့ပြန်တယ်ဒီနေ့လည်းအယ်ဘေးနီးယားကတော့အယ်ဘေးနီးယားကတော့ခံစစ်ကိုပဲအားပြုပြီးတော့တံပြန်တိုက်စစ်နဲ့ကစားလာမှာပဲသူတို့လည်းခြေသွန်းခြေသွောက်ခြင်းရောကျွန်တော်တို့ဒီကစားသမားစုဖွဲ့မှုတွေကတော်တော်လေးကြွားပါတယ်။ကြွားတယ်ဆိုတော့ဒီအဲ့ဒီပွဲမှာတော့ကျွန်တော်တို့အင်ရှင်ပြင်သစ်တယ်နိုင်သွားလိမ့်မယ်လို့ကျွန်တော်အဲ့လိုမျိုးပြောမှချင်တယ်။ရူမေးနီးယားနဲ့ဆွစ်ဇာလန်ပွဲကတော့ကျွန်တော်ဒီဆွစ်ဇာလန်ကတော့တော်တော်လေးဟိုတည်နေတဲ့အသင်းပေါ့တိုးတိုးပလဲရူမေးနီးယားကလည်းဟိုပြင်သစ်လိုအသင်းမျိုးတော့မှာပဲဟိုပုဂ္ဂတိကပဲရှုံတာလေ။ဆိုတော့ခြေစမ်းရကြည့်ရလို့ရှိရင်တို့နှစ်ပင်းကခြေစမ်းချင်းမသိမ့်မင်းပါပဲ။မသိမ့်မင်းဖြစ်တဲ့အချိန်မှာကျွန်တော်ရူမေးနီးယားကခံစစ်ကစားပုံပုံပြီးကောင်းတဲ့လို့ကြောင့်ကျွန်တော်ကဒီဘက်မှာတော့ကျွန်တော်ရူမေးနီးယားကိုလည်းလည်းပို့ပြီးတော့အကြိုက်ပြင်းနေလို့သုံးနေချင်ပါတယ်ဖြစ်နိုင်ဆုံးရလက်ကတော့အဲ့ပွဲကကျွန်တော်အမြင်ပြောရင်တရေနဲ့ပွဲပြီးသွားလိမ့်မယ်လို့အဲ့လိုမျိုးသုံးနေချင်ပါတယ
်ဒီအသင်းတွေရဲ့ထိတ်တိုက်တွေ့ဆုံမှုမှတ်တမ်းအရတော့ပြင်သစ်ကအယ်ဘေးနီးယားကို6ကြိမ်တွေ့မှုတာမှာ၄ပွဲနိုင်ထားပေမဲ့နောက်ဆုံး2ပွဲမှာတော့တည်ကြထားပါတယ်ရုရှားနဲ့ဆလိုဗာကီးယားမှာရုရှားက3ပွဲနိုင်4ပွဲတည်2ပွဲရှုံးထားပြီးတော့ဆွစ်ဇာလန်နဲ့ရိုမေးနီးယားမှာတော့5ပွဲတည်နိုင်ပြီးတော့2ပွဲတည်ကြထားပါတယ်ခင်ဗျာ
ကိုရရင်နိုင်စူးစီးတင်ပြခဲ့တာပါရှင်ကျွန်မတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲထိရိုက်ထုတ်လွှင့်ပေးသွားမှာပါ Asia 7 Jodu ကနေဖန်ယူနှားဆင်နိုင်ပါတယ်နောက်9:00နာရီကြာည 9:00 နာရီကနေ 10:00 နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့ 50 နဲ့လိုင်းလာမီတာ190တို့ကနေဖန်ယူနှားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်သိန်းကကြေညာပေးမှဖြစ်ပါတယ
်ဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့ကနိုင်ကလပ်မှာဖြစ်ခဲ့တဲ့တနက်ပစ်ခတ်မှုနဲ့ပတ်သက်လို့ပိုးပြီးရှင်းရှင်းလင်းလင်းရှိလာနေပြီးတော့ပိုပြီးပေါ်လွင်လာနေပြီလို့အမေရိကန်ဒုတိယသမ္မတအဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်လူ49ယောက်သေဆုံးပြီး53ယောက်ဒဏ်ရာရခဲ့တဲ့တနက်ပစ်ခတ်မှုရဲ့နောက်ကွယ်ကအကြောင်းရင်းကိုစုံစမ်းစစ်ဆေးသူတွေကဆန့်စစ်နေကြတာပါအင်္ဂါနေ့ကအဲ့လိုပြောတာမှာမစ္စတာဘိုင်ဒန်ကအသေးစိတ်ပြောမသွားပေမဲ့လာမယ့်ရက်တွေအတွင်းသမ္မတဘရက်အိုဘားမားကနောက်ထပ်ပြောပါလိမ့်မယ်လို့တော့ပြောသွားပါတယ်မစ္စတာအိုဘားမားဟာအော်လန်ဒိုမြို့ကိုကြာသပတေးနေ့မှာသွားဖို့ရှိပါတယ်။ရီပက်ဘလီကန်ပါတီသမ္မတလောင်းဖြစ်လာဖို့တည်ကြနေတဲ့ဒေါ်နယ်ထရမ့်ရဲ့အပြင်းထန်ဝေဖန်မှုကိုတုံ့ပြန်ချေပါတဲ့အနေနဲ့သမ္မတဘရက်အိုဘားမားကကမ္ဘာတဝန်းအစ္စလာမ်အစွန်းရောက် IS အဖွဲ့ကိုချေမှုန်းရေးအမေရိကန်စစ်ဘက်ရဲ့ဆောင်ရွက်ချက်တွေနဲ့သူ့ရဲ့မဟာဗျူဟာတို့ကိုအင်္ဂါနေ့မှာပြင်းပြင်းထန်ထန်ကာကွယ်ပြောဆိုသွားပါတယ်။ ISIL နဲ့ Al-Qaeda လိုအဖွဲ့တွေကအမေရိကန်နဲ့အစ္စလာမ်မကြားအနောက်နိုင်ငံတွေနဲ့အစ္စလာမ်မကြားစစ်ပွဲဖြစ်အောင်လုပ်နေပြီးမွ슬င်အားလုံးကိုသူတို့ကပဲကိုစားပြုတဲ့ပုံစံနဲ့ဝါရဖြန့်တာလူသစ်စုဆောင်းတာတွေလုပ်နေတဲ့အကြောင်းဒါကိုနားမလဲပဲသူတို့လိုချင်တဲ့ပုံစံမျိုးဖြစ်အောင်တုံ့ပြန်မယ်ဆိုရင်ဘာသာတရားတစ်ခုလုံးနဲ့စစ်ဖြစ်ရကြတယ်လို့သူတို့အစားကိုကအကြမ်းဖက်လုပ်ရက်တွေကိုလုပ်တဲ့လူတွေဖြစ်သွားလိမ့်မယ်လို့သမ္မတဥပမာကပြောပါတယ်။တောင်တိုးပင်လယ်ရေပိုင်နဲ့အငင်းပွားနေတာနဲ့ပတ်သက်ပြီးတင်းမာတဲ့ကြီးညာချက်တရက်ကိုရှေ့တော်ရှာနိုင်ငံများအဖွဲ့အာဆီယံနိုင်ငံသားဝင်ကြီးတွေကထုတ်ပြန်ပြီးတဲ့နောက်မှာပြန်ပြီးတော့ရုပ်သိမ်းလိုက်ကြပါတယ်။ဂျပန်ရေပိုင်နယ်ထဲကိုရုပ်ရည်တဲ့သင်္ဘောတစ်စင်းခဏတည်းဝင်ရောက်ခဲ့ပြီးတဲ့နောက်မှာတော့ဂျပန်ဒုဘက်ကစိုးရိမ်မခင်မှုဆိုတဲ့အကြောင်းပြောပါရတယ်။ဂျပန်စိုးရိမ်ဒုတိယတွင်းဝန်ချုပ်ဟီရိုရှိကဆဲကိုကဒီကိစ္စနဲ့ပတ်သက်ပြီးတော့ဂျပန်နိုင်ငံဘက်ကစိုးရိမ်ချက်ကိုဒီကနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါရခင်ဗျာ
။သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evano ဖြစ်ပါရတယ်။ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ79နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တော်ဒါရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနှားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှားဖောင်ပါ။နောက်9နာရီကြာမှပြန်လည်ဆုံတွေ့ကြတာပါရှင်။
This program has come to you from the Voice of America, Washington.